ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာနေရာကိုဒီရပိုင်းအတွင်းမှာဥက္ကဋ္ဌတစ်လဲဖြစ်စီဦးစီးချုပ်လဲဖြစ်တဲ့ဗိုလ်ချုပ်ကြီးကံဆောင်ကတာဝန်ယူလိုက်ပါတယ်ဒီလိုတာဝန်လွှဲပြောင်းတာဟာယာယီတာဖြစ်ပြီးဗိုလ်ချုပ်ကြီးအင်ပန်လာရဲ့ကျန်းမာရေးအခြေအနေကြောင့်ဖြစ်တယ်လို့လဲ KIO နဲ့နှိဆက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် KIO ရဲ့ထိပ်ပိုင်းကောင်းဆောင်နေရာဖြစ်တဲ့ဥက္ကဋ္ဌနေရာပြောင်းလဲကိုဒီလနေ့ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ် KIO ဥက္ကဋ္ဌပြောင်းလဲတဲ့ပတ်သက်ပြီးကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဦးကွန်ကေရအောင်ခန်းကအခုလိုပြောပါတယ်စီဦးစီးချုပ်ဗိုလ်ချုပ်ကြီးကန်ဆောင်ကဥက္ကဋ္ဌနေရာယာယီတာဝန်ယူထားတဲ့အတွက်စီဦးစီးချုပ်နေရာကိုဒုစီဦးစီးချုပ်ဖြစ်သူဒုဗိုလ်ချုပ်ကြီးခေါင်လုံးကတာဝန်ယူထားတယ်လို့ဦးကွန်ကေရအောင်ခန်းကပြောပါတယ
်ဒါကတော့ထွက်နေပြီဒီအမိတ်မိတ်ကတော့ထွက်နေပြီအဲ့ဒီဟာကတော့ CS ဒီဥက္ကဋ္ဌဖြစ်တယ်ဒီကအခုဥက္ကဋ္ဌနေနဲ့ယာယီတာဝန်ယူယူထားတယ် CSအဲ့ကုဒ်ထောင်းကမ်းဆောင်အမေရိကကျေဝရောကျမ်းမန်ဒန်တန်ယူရဲအခုဒါဒီမှာ CS ကိုကျတော့ခေါင်းလုံးပေါ်ပါဝင်ပြီးပါလေ
ဒီလို KIO KIA ထိပ်ပိုင်းရာသူပြောင်းလဲတဲ့ပတ်သက်ပြီးကချင်ဘာသာနဲ့ထုတ်ပြန်တဲ့အမိန့်စာဟာ online ဒီမှာလည်းပြန့်တက်နေပါလေလက်ရှိရာယောဂရတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးကမ်းဆောင်ဟာအရင်ကကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့စီဦးစီးချုပ်တာဝန်ယူခဲ့ပြီးဗိုလ်ချုပ်ခေါင်လုံးကတော့ဒုစီဦးစီးချုပ်တည်းဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်။ဦးကွန်ကရအောင်ခန်းကတော့ KIO ထိပ်ပိုင်းခေါင်းဆောင်ပြောင်းလဲရာစီစဉ်ပြီးမှဆောင်ရွက်တာဖြစ်နေကြောင်းသုံးသပ်ပြီးဗိုလ်ချုပ်ကြီးအင်ပန်လာအနေနဲ့လည်းဆက်လက်ပြီးတာဝန်ယူမှုရှိနိုင်တဲ့အကြောင်းသုံးသပ်ပါတယ
်။ဒါဗိုလ်ချုပ်ဘာလာဒီတော့တခြားလူတွေလည်းဒီလိုပြည့်ပြည့်စီတာတော့ဆန္ဒလည်းရှိပုံရတယ်။ဒါကြောင့်ဒီအခုအတူကူကြောင်းတဲ့ပုံစံမျိုးနဲ့တူနေရာကြီးချင်းတဲ့ပုံစံမျိုးဖြစ်တယ်လို့ကျွန်တော်ကလည်းသိတတ်ပါတယ်။ဘုချုပ်ဘန်လာရိုးနဲ့ဒီအပါအကုန်လုံးတာဝန်ကြီးပေါ်မှုကတာဝန်ကြီးတွေအပိုင်းတို့ပဲကျွန်တော်ကလည်းမြင်ပါတယ
်။ KIO နဲ့ဒီဆက်သူတွေကတော့ KIO ရဲ့ဥက္ကဋ္ဌဘုချုပ်ကြီးအင်ပန်လာကျမ်းမာရေးအတွက်ရေရှည်စီကူတာမှုခံယူရမှာဖြစ်တာကြောင့်ဒုဥက္ကဋ္ဌတင်းနဲ့စီဦးစီးချုပ်ဖြစ်တဲ့ဘုချုပ်ကြီးကန်ဆောင်ကိုယာယီလွှဲပြောင်းပေးရထားတာဖြစ်ကြောင်းပြောဆိုပါတယ်။ဘိုလ်ချုပ်ကြီးအင်ပန်လာကချင်လွတ်မြောက်ရေးကောင်စီ KIO ဥက္ကဋ္ဌဖြစ်တာဝန်ယူထားတာဖြစ်တဲ့အတွက်ဘိုလ်ချုပ်ကြီးကွန်ဆောင်ကိုတာဝန်လွှဲပြောင်းပေးရတာရှိမရှိတော့မသိရသေးပါဘူးဒီလို KIO KIA ထိပ်ပိုင်းယာတုအပြောင်းလဲနဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးဒေါ်ဘူးကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကချင်ဒေါ်လာရေးအဖွဲ့ရဲ့နိုင်ငံရေးဦးဆောင်ပါတီဖြစ်တဲ့ KIO ကို1960ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းခဲ့ပြီးလက်နက်ကင်တက်ဖြစ်တဲ့ KIO 1962ခုနှစ်ဖေဖော်ဝါရီလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အချုပ်ရေးဘိုင်းတွေအတွက်တော့ကချင်လွတ်မြောက်ရေးကောင်စီ KIC ကိုဖွဲ့စည်းတတ်ပြီး KIO ကအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းလည်းဖြစ်ပါတယ်ခင်ဗျာ။